ချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဘက်ကရခိုင်လက်နက်ကန်အေဖွဲ့ရဲ့အခြေပြုစခန်းတွေကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့သမ္မတဘက်ကပြောဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါပလဝမြို့နီးနယ်ရတိတောင်သစင်မြန်ရဲစခန်းနောက်မြောက်ဘက်အေရခိုင်မှာခြေကုပ်စခန်းတွေကိုသမ္မတဘက်ကမနေ့ကသိမ်းပိုက်ရရှိခဲ့တယ်လို့သမ္မတတရမှပြန်ကြ င်မှာပဲအဲ့ဒီတားနဲ့ဘလဝရုပ်ရဲ့ခြားထဲမှာတောင်ကုန်းပုံကုန်းဖြစ်ပါတယ်0.6ကနေ0.5လေးပဲ0.56မှာအဲ့တောင်ကုန်းပုံကုန်းမှာအခိုင်မှာဖြစ်ကုန်ယူထားတဲ့နေရာရှိတယ်ပြီးရင်ဒီကားကင်းဖက်ခန့်ကြီးကြီးလောက်ရှိတယ်ဒီခုနှစ်ခုကိုတော့မလေးကမနေ့ချင်းနိုင်အောင်မှာတင်ပြရမယ်ကြတာရှိပါတယ်အနောက်လက်နဲ့တည်ရလိုက်တာရှိတယ်သောတို့ကတော့တို့ဒီငွေရပ်တာရအနောက်မြောက်ကမိသား5000လောက်မှာဒီခြေပြီးတဲ့နေရာကိုကျွန်တော်သိရမိတာရှိတယ်။အဲ့ဒါပြည်ချင်းနေတဲရှိတယ်။ပြီးရင်ကျွန်တော်ပြည်3000ပစ္စည်းချုံရရှိလိုက်တာဖြစ်ပါတယ်
။အေအေဖွဲ့အနေနဲ့ဒီတန်ကုန်းပေါ်မှာခြေပြုပြီးတော့ပလဝမြို့ဆက်သွယ်ရေးလမ်းကြောင်း၊နေမြေလုံခြုံရေး၊ကလတန်မြစ်ကြောင်းလျှောက်လမ်းကြောင်းလုံခြုံရေးနဲ့ကလတန်မြစ်ကူးသရာလမ်းဖောက်လုပ်ရေးစီမံကိန်းကိုနှောက်ယှက်ချင်းချောက်နေတာလို့ဘူမကျုပ်စွန်မင်းထွန်းကဆိုပါတယ်။ဒီခိုင်လက်နက်ကန်ရေးပြောခွင့်ရခိုင်ဒုက္ခကတော့တမတော်ဘက်ကသိမ့်ပတ်တဲ့စကမ်းဟာအခိုင်မာစကမ်းမဟုတ်ပဲအေအေဖွဲ့ရဲ့ယာယီရှေပြုစကမ်းတာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့မှသူတို့ပြောတယ်လို့မျိုးအခိုင်မာအခြေကုန်းစကမ်းဆိုတာမရှိဘူးလှုပ်ရှားစကမ်းတွေယာယီအခြေကုန်းစကမ်းရှာတဲ့နေရာတွေပဲရှိတယ်ဗျအခုသူတို့သိမ့်ပတ်ရရှိတယ်ဆိုပြီးတော့ဝါဒဖြန့်နေတဲ့နေရာဟာလည်းပဲဒီလွန်ခဲ့တဲ့မေလ24ရက်နေ့တုန်းကဒီကျွန်တော်တို့စကမ်းတစ်ခုကဒီလူနာတွေကိုဆေးကုသခဲ့တဲ့ဒီယာယီအခြေကုန်းနေရာတစ်ခုသာဖြစ်တယ်ဆိုတော့အဲ့ဒီနေရာကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလေကြောင်းတိုက်ခိုက်မှုအကြီးကျယ်လုပ်လက်နက်ကြီးတွေနဲ့တပြီးတော့နေရာ3ခုလောက်ကနေပြီးတော့စုပြုံပစ်ထားပြီးတော့မှဟိုတိုက်ခိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဘက်ကဆုတ်ပေးလိုက်တာရှိတယ
်မေလ29ရက်နေ့ကရတိတောင်မြို့နယ်သစိမ်းမြိုင်နေကြားဆောက်ရဲစခန်းကိုအေအေဖွဲ့ကဝင်ရောက်တိုက်ခတ်ရမှာရဲတပ်ဖွဲ့ဝင်6ဦးနဲ့မိသားစုဝင်3ဦးကိုဖမ်းဆီးသွားတယ်လို့ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်ဖမ်းဆီးသွားတဲ့မိသားစုဝင်အမျိုးသမီးနဲ့ကလေး3ဦးကိုတော့မေလ30မှာပြန်လွှတ်ပေးခဲ့ပေမဲ့တပ်ဖွဲ့ဝင်6ဦးကိုတော့အေအေဘက်ကဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်သစိမ်းမြိုင်ရဲစခန်းကိုတပ်ခတ်ပြီးနောက်ပိုင်းရသိတောင်မြို့နယ်ဘက်မှာတပ်မတော်စိတ်ကြောင်းကနေကုန်းလန်းရီလန်းတလျှောက်လိုက်လံပိတ်ဆို့ထိုးစစ်ဆင်နေဆဲဖြစ်ပါတယ်မေလ30ရက်နေ့ညကမြန်မာရေသတင်းပေါ်ရသိတောင်မြို့နယ်ရက်ကုံတန်ကျေးရွာလေးရောက်ရှိစဉ်မှာမေယူမီရအနောက်ဘက်ကမ်းစပ်မှာတပ်မတော်ရေရင်နဲ့အေအေဖွဲ့တို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ရေသတင်းပေါ်ကနေရွာဖက်ကိုဥတီပြစ်ခတ်လာတယ်လို့စစ်ရှောင်ရက်ကုံတန်ရွာသားလူကပြောပါတယ
်။နေရာရက်ကုံတန်ရွာနဲ့နေတဲ့နေရာကနေပြီးတော့အပြင်ကပြစ်ခတ်တယ်လို့ကြားလိုက်တယ်။ဒါပေမဲ့နောက်ရွာကိုပြစ်တဲ့အချိန်ကျတော့ရွာအနေနဲ့ကလူရောစစ်စစ်ဖို့ကဖြစ်တာမရှိဘူး။မရှိတဲ့ကပတ်သက်မဲ့ဒီကြွားရဲတဲ့ကြံပြလိုက်တာ
မေလ30ရက်နေ့ကစပြီးရေသိတောင်နဲ့ဘူတီတောင်နဲ့စမေယူမြေချောင်းလျှောက်ကြေးရွာတွေမှာရေသတင်းပေါ်ပြေကတ်မှုကြောင့်ရေသိတောင်မြို့နယ်ဒိုးဝေချောင်းအောင်စီကုန်းစပိုကျွန်းကံပြင်းစတဲ့ရွာတွေကအမျိုးသမီးနဲ့ကျောင်းသားတွေပါဝင်လူ9ယောက်လောက်တန်ရာရရှိခဲ့ပြီးစီတီပြင်တိုက်နယ်စေယုံမှာစေကူတာမှုခံနေရပါတယ်မေယူမြေချောင်းလျှောက်ကြေးရွာတွေမှာရှိတဲ့ရွာသားထောင်ကနန်းရေသိတောင်မြို့နယ်စီတီပြင်စစ်ချောင်းစခန်းမှာလာရောက်ခုလုံနေရတယ်လို့စီတီပြင်စစ်ချောင်းစခန်းအကူအညီပေးသူတူကပြောပါတယ
်။ကိုကထပ်တက်လာတယ်ဒေသုံကျော်လောက်ရှိတယ်။စစ်တောင်နေဒီကနေပြီးတော့စစ်တောင်မှာဒီမေယူမြေဟိုကမ်းမှာရှိတဲ့ကမ်းပြင်သဘောကျွန်းဒိုးလီချောင်းအောင်စီကုန်းကမ်းပြီးတော့ပြေးလာကြတယ်
မေလ30ရက်နေ့ကလည်းဘူတီတောင်မြို့နယ်ကအသွင်းပြင်ဥသေမဒိုးဝေရွာအောင်စေရရွာပြင်ပြည်သိတောင်မြို့နယ်ကသစင်မြိုင်ငလှမ်းပြင်ပြင်းရှိချွတ်ပြင်စတဲ့ရွာတော်များများကရွာသားတွေပြည်သိတောင်မြို့နယ်ကစီဒီပြင်စစ်ချောင်းစကန်းဘက်တိမ်းချောင်းလာကြပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးရွာသား2သိန်းနီးပါးဟာလည်းစစ်ဘေးတိမ်းချောင်းနေရပါတယ်အစိုးရစစ်တပ်အနေနဲ့အေအေဖွဲ့ကိုစစ်စင်ရေးတွေဆက်လက်လုပ်နေတဲ့တချိန်တည်းသိဆုံးဆွေးနွေးရေးလမ်းကြောင်းကိုလည်းဖွင့်ထားပေမဲ့အေအေပါဝင်မြောက်ပိုင်းမာမိတ်ဖွဲ့တွေဘက်ကတုတ်ပြမှုကတော့အားရစရာမရှိဘူးလို့သမရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အေရခိုင်လက်နက်ကန်ဖွဲ့ဘက်ကလည်းမြန်မာစိုးရအုပ်ချုပ်ရေးရန်ရဲတွေနဲ့အစိုးရလက်နက်ကန်ဖွဲ့တွေအားလုံးရခိုင်ပြည်နယ်တွင်အများဆုံးထွက်ခွာသွားဖို့မေလ29ရက်နေ့မှာသတိပေးထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။